90ခုနှစ်ရွေးကောက်ပွဲအနိုင်ရအမှတ်တရနေပြီးတော့ဦးစီးပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ပြန်လည်ပြင်ဆင်ရေးဆွဲရေးဆိုပြီးတော့ဆောင်ရွက်မယ်ဆိုပြီးသိရပါတယ်ခင်ဗျာဘယ်လိုဆောင်ရွက်မှာပါလဲခင်ဗျာ
ဟိုကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့က1990တုန်းကရွေးချယ်တောင်းရခံရလွှတ်တော်ကိုယ်တော်တွေရဲ့နောက်တစ်ခါကျွန်တော်တို့တိုင်းရင်းသားဖွဲ့စည်းတွေရဲ့နောက်တစ်ခါကျွန်တော်တို့ CSO တွေနဲ့ပြည်သူ့ကြီးညိုနေစားတဲ့ပုဂ္ဂိုလ်တွေနဲ့နောက်ကကျွန်တော်တို့ဒီဥပဒေပညာရှင်တွေပါပါမှာပါခင်ဗျာ
ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ်လေးကိုပြင်ဆင်ရေးပေါ်436ကိစ္စတွေပေါ်လေး436ပြင်ဆင်ရေးဆိုပြီးတော့ခြေတွင်းမှာပေါ်လေးအချိန်ဟိုကောင်းနေတဲ့အချိန်မှာပေါ်လေးအစ်စ်ပြန်လဲရေးဆွဲရေးဆိုပြီးတော့အခုမှဘာလို့စပြီးလုပ်တာပါလဲခင်ဗျ
436ပြင်ဆင်တဲ့လူပိုင်ဝင်အားလုံးကအစိုးရလက်ထက်မှာလက်ရှိအစိုးရလက်ထက်မှာပဲရှိတယ်ခင်ဗျအဲ့တော့ဒီ436ကိုပြင်ဖို့ဆိုတာကိုကျွန်တော်တို့ကလက်ရှိဒီမိုကရေစီအားသုံးတွေလိုချင်တဲ့အခြေအနေမျိုးပေါ်တော့အထီးကိုပြင်ပင်းမယ်လိမ့်မယ်လို့ကျွန်တော်တို့ကအယုံမြင်ကြည့်ပေါ့ခင်ဗျနောက်တစ်ခုကလည်းဒီ906ဖွဲ့စည်းပုံအခြေခံဥပဒေဟာဆလာတဲ့ကကျွန်တော်တို့အခြေခံမူချောင်းချင်းနဲ့ဆလာတဲ့ကဟာလာကျွန်တော်တို့စစ်တပ်ကလည်းချုပ်ခိုက်ထားတဲ့ဥပဒေဖြစ်တဲ့အတွက်ဒီလိုဥပဒေမျိုးကိုပြန်ပြီးတော့ပြင်ဆင်ရေးဆွဲနေတာဟာဒီလိုဟိုကာဝယ်ပေးတဲ့ဥပဒေမျိုးဖြစ်လာမယ်လို့ကျွန်တော်မထင်ဘူးဗျ။ဒါကြောင့်မို့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကိုအတိတ်ကနေပြန်ရေးတာကအကောင်းဆုံးဆိုပြီးကျွန်တော်တို့အရေးကိုဆောင်ရွက်တာဖြစ်ပါလေ
။ဆောင်ရွက်မှုကပေါ့လေအခုကဒီပေါ့90ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမတ်တရဲ့ဦးစီးဥဆောင်မှုနဲ့ဆောင်ရွက်တဲ့ဒီကိစ္စလားဒါမှမဟုတ်ဘယ်အဖွဲ့အစည်းကနေပြီးတော့ဥဆောင်ပြီးတော့ဆောင်ရွက်မှာလဲခင်ဗျ။
ကျွန်တော်1990ပြည်သူ့တော်ကိုယ်စားလှယ်များအဖွဲ့အနေနဲ့ဥဆောင်ပြီးတော့ရေးဆွဲမှာဖြစ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဒီလိုရေးဆွဲဖို့အတွက်ကိုဘယ်လိုပုံစံမျိုးနဲ့စတင်ဆောင်ရွက်မှာလဲခင်ဗျ
။ကျွန်တော်ရေးဆွဲရေးကော်မတီကိုကျွန်တော်ဖွဲ့မှာပါဒီကော်မတီမှာလူအလုံး85ယောက်ပါဝင်မယ်လို့ကျွန်တော်သတ်မှတ်ထားပါတယ်။အဲ့တော့85ယောက်မှာကျွန်တော်တို့က1990တော့ရေးဆွဲတောင်းရင်ခံထားတယ်ဆိုတော့ကိုယ်တည်းကို25ဦးတက်မှတ်ထားပြီးတော့စံနဲ့50ကိုတိုင်းရင်းသားအဖွဲ့အစည်းတွေရဲ့နောက်တစ်ခုကကျွန်တော်တို့ဒီ CSO တွေပေါ့နော်ကျွန်တော်တို့လက်ရှိကျွန်တော်တို့လူမှုရေးတို့ရဲ့အဖွဲ့အစည်းတွေနောက်ကဒီမိုကရေစီအင်အားစုတွေပေါ့အဲ့တော့ဥပဒေပညာရှင်တွေဒါတွေနဲ့ကျွန်တော်တို့ကစံနဲ့50ကိုအဲ့ဒီအဖွဲ့အစည်းတွေနဲ့စုပေါင်းပြီးတော့ကျွန်တော်တို့ဖွဲ့မှာဆက်ပါတယ်ခင်ဗျ
ဟုတ်ကဲ့လုပ်ငန်းတွေကဘယ်တော့လောက်များစတင်နိုင်မှာလဲခင်ဗျ
ဒီဩဂုတ်လအကုန်ကိုဒီဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီကိုဒီဩဂုတ်လအကုန်မှာကျွန်တော်တို့ဖွဲ့စည်းမှာဖြစ်ပါလေ။ကော်မတီကိုဖွဲ့ပြီးတာနဲ့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲလုပ်ငန်းကိုစတင်မှာဖြစ်ပါလေခင
်ဗျ။ဟုတ်ကဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲတာနဲ့ပတ်သက်ပြီးတော့ဒီလွန်ခဲ့တဲ့10နှစ်အတွင်းမှာပေါ့လေပြည်ပမှာရှိတဲ့အဖွဲ့အစည်းတချို့ကလည်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေအသစ်ပြန်လည်ရေးဆွဲထားတာရှိတယ်လို့ပဲဒီတိုင်းရင်းသားအဖွဲ့တွေကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလည်းရှိတယ်လို့သိရပါတယ်ခင်ဗျ။ဆိုတော့အခုပြန်လည်ရေးဆွဲမဲ့ဟာဒီရေးဆွဲပြီးသားဒီဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံမှာလားတော့အဲ့ဒါတစ်ချက်ပေါ့လေနောက်တစ်ခုကဒီချိန်ဘလောက်လောက်အတွင်းမှာဒီဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ကိုရေးဆွဲမှာလဲခင်ဗျ
6လလောက်နဲ့အပြီးဆွဲမယ်လို့ကျွန်တော်သတ်မှတ်ထားတယ်ခင်ဗျနောက်တစ်ခုကကျွန်တော်တို့ရင်ဆွဲပြီးသားဖွဲ့စည်းပုံအခြေခံဥပဒေတွေရှိပါတယ်တိုင်းရင်းသားတွေကဆွဲထားတာရှိတယ်ပေါ့နော်ဟောအရင်က NCGU ပြန်ဆွဲထားတာရှိပါတယ်ဟောကျွန်တော်တို့ကကျွန်တော်ရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေကဒီမိုကရက်တစ်တော့ဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲမှာပါကျွန်တော်ရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာအခြေခံပြီးရေးဆွဲမှာတော့ကျွန်တော်တို့တော့ဟိုလေးကနေကုနေကပင်လုံးစာချုပ်မှာပါတဲ့အချက်တည်းရယ်နောက်တစ်ခုကကျွန်တော်တို့ဒီတိုင်းရင်းသားတွေရေးဆွဲထားတယ်ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေတွေကအချက်လက်တွေပေါ့နော်ဒါကြီးရယ်အရင်ကကျွန်တော်တို့ NLD မှာကျွန်တော်တို့ရှိစဉ်ကာလတုန်းက NLD မှာရေးဆွဲထားတာပေါ့နော် NLD ကရေးဆွဲထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့အချက်လက်တွေအဲကျွန်တော်နောက်ပြီးတော့တိုင်းပြည်တွေလက်ရှိနေထားမှာတကယ်ပဲလိုအပ်တဲ့အချက်လက်တွေကိုအားလုံးစုပေါင်းပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်ဒီမှာဖြစ်ပါတယ်ခင်
ဗျ။ဟုတ်ကဲ့ခင်ဗျ။ဒီလုပ်ငန်းလေးနဲ့ပတ်သက်ပြီးတော့ဥမာလက်ရှိအစိုးရသဘောထားဘယ်လိုရှိမယ်လို့ထင်ပါလဲ။နောက်တစ်ခုကဒီပေါ်လေးလွှတ်တော်ကလည်းလွှတ်တော်မှာလည်းဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဆိုပြီးတော့သူကရှိနေပြီးသားဆိုတော့လေဆိုတော့အဲ့ဒီဟာတွေနဲ့ရောတွားပြီးတော့ထိတ်တိုက်တွေ့နိုင်တဲ့အခြေအနေမျိုးတွေရှိသလား။အဲ့ဒီအခြေအနေတွေပေါ်မှာရောနည်းနည်းသုံးသပ်ပြပါအောင်ခင်ဗျ။
ကျွန်တော်ရေးဆွဲတဲ့ဖွဲ့စည်းပုံအခြေခံဥပဒေကအများပြည်သူအားလုံးပါဝင်တဲ့ဥပဒေတစ်ခုကိုရေးဆွဲမှာဖြစ်ပါတယ်။ကျွန်တော်တို့ဒီမဟုတ်ဘူးနော်။တိုင်းသားတွေကိုတစ်ခါချာကျွန်တော်တို့ CSO တွေရောကျွန်တော်တို့ဒီလိုအားလုံးပါဝင်တဲ့ဥပဒေတစ်ခုကိုရေးဆွဲထားမှဖြစ်ပါလေ။ပြီးတော့ကျွန်တော်ရေးဆွဲပြီးတဲ့အခါမှာကျွန်တော်ဒီဥပဒေကိုကျွန်တော်တို့ပြည်သူလူထုကိုကျွန်တော်ချပြမှာဖြစ်ပါလေ။ဒါပြည်သူလူထုကနေပြီးတော့ကျွန်တော်တို့ရေးဆွဲတဲ့ဥပဒေပေါ်မှာသူတို့ရဲ့သဘောထားကိုကျွန်တော်ယူမှာဖြစ်ပါလေ။နောက်ပြီးတော့ကျွန်တော်တို့ဒီလိုအားလုံးကနေပြီးတော့ဒါကျွန်တော်တို့ပြည်သူလူထုကိုအထွဲ့ကျွန်တော်ရေးထားတာဖြစ်တဲ့အတွက်ပြည်သူအများပြည်သူလူထုအနေနဲ့ကတော့တောင်းခွင့်လိမ့်မယ်လို့တော့မထင်ပါဘူးခင်ဗျ။ပြည်သူလူထုအတွက်ပဲကျွန်တော်ရေးထားတာဖြစ်ပါလေ။ရေးဆွဲပြီးတဲ့အခါမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဟာအဲ့ဒါကျွန်တော်လက်ရှိတိုင်းပြည်မှာသူတို့ဘယ်လိုပဲပြင်ဆင်နေပြောပြောဒီအခြေခံလူကိုယ်တွေကစတင်ရေးဆွဲတဲ့အခြေခံကိုတွေကမမှန်မကန်ဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီအားလုံးအတွက်ရေးထားတဲ့ဥပဒေကိုတော့ဒီနေရာမှာဟာလာကျွန်တော်တို့ ့အစားထိုးဖို့ပေါ့ပြည်သူလူထုအလုံးပါဝင်တဲ့အတွက်ဒါကိုကျွန်တော်အစားထိုးဖို့အတွက်ကိုတော့ကျွန်တော်တို့ကဒီလက်ရှိအစိုးရကိုကျွန်တော်တို့ဆွေးနွေးမှဖြစ်ပါတယ်ခင်ဗျ
အခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ကျေးဇူးတင်ပါတယ်